မန္တလေးမြို့မှာဒီကနေ့မွန်လွဲပိုင်းကကိုထွန်းထွန်းရဲ့အတုပါကိုလိုက်လံပို့ဆောင်သူတောင်းကနားလောက်ရှိတယ်လို့မျက်မြင်သက်သေတချို့ကပြောပေမဲ့ရဲတပ်ဖွဲ့ကတော့9000လောက်ရှိတယ်လို့ပြောပါတယ်မန္တလေးမြို့ပြည်မစိုးနာရေးကူညီမှုအသင်းဥက္ကဋ္ဌဦးဝင်းမြင့်ကခုလိုပြောပါတယ
်ဟိုရန်ကုန်တောင်းကနေပြီးတော့မှဟိုလမ်းတစ်လျှောက်လုံးမှလူတွေပြည့်ပဲဗျာအဲ့ဒီမကျုံတောင်းရောက်တဲ့ဒီလည်းအပြည့်ပဲကျုံတောင်းရောက်တဲ့ဒီကိုပြည့်ပဲဗျာဟိုဘက်ဒီဘက်ဝဲရမှာလူတွေအကုန်လုံးစောက်နေကြတယ်ဗျာအကုန်လုံးအပြည့်ပဲအဲ့ဒါဟိုကြာဒီကန်ရွာရောက်တဲ့အထိဟိုဟာပေါ့သင်းကျိုင်းသွားတဲ့လမ်းတစ်လျှောက်ဘေးဒီအကုန်လုံးလူတွေအကုန်စောင့်နေကြတာတွေ့ရတယ်ဗ
ျအတုပကိုလိုက်လံပို့ဆောင်သူကားအစင်းပေါင်း150ကျော်ရှိတယ်လို့လည်းဆိုပါတယ်ပြဿနာတချို့ဟာမြို့တဲကမထွက်ခင်မှာရင်ဖြစ်ခဲ့တယ်လို့မန္တလေးမြို့ကန်ဦးသိန်းအောင်ကလည်းပြောပြပါတယ
်အတုကသာဝါတော့ဟိုဗောနော်မစနစ်ကလာလေးတိကလေးတယောက်ကလမ်းနောက်လိုက်တဲ့အပေါ်မှာဗောနော်အစားတွေကဒေါသထွက်ချင်တဲ့လူအုပ်ကအဲဟိုဒေါသထွက်စရာဖြစ်သွားတယ်ဗောအဲ့မှာကလေးရှေ့မှာပေါ့နော်အမရိုက်ပြခွဲတာအမဆိုင်ကယ်ကိုရိုက်ချိုးတာပလီကိုခဲနဲ့ထုတာဆိုပြီးအဲ့ဒီတရင်တွေကြားရပါတယ်သူကဂျာနီကန်တုတ်တန်ကိုသွားတဲ့အခါမှာဒီဂျာနီကန်တုတ်တန်မှာရှိတဲ့မွတ်စလင်သင်းညိုင်းပေါ့အဲ့ဒီမှာကသင်းညိုင်းရဲ့အလယ်မှာရှိတဲ့ဒီပေါ့ပရာဟိတအခမဲ့စာတင်ကြောင်းကိုဖြတ်ပလိုက်တယ်ဆိုရဲကြားရတယ်ပြီးတော့နော်ဒီသင်းညိုင်းအဝင်မှာရှိတဲ့ပေါ့အဆောင်ပေါ့အဲအဲ့ဒီအဆောင်ကိုလည်းမီးရှို့လိုက်တယ်လို့ကြားရတယ်ခင်ဗျာ
ဒီကိစ္စနဲ့ပတ်သက်ပြီးမန္တလေးမြို့ခရံရဲမှုကြီးဦးစိန်ထွန်းကအခုလိုပြောပါတယ်
။တပတ်ချတော့လူရင်းများတွေများတယ်ဆိုတော့ဆိုင်ကယ်တွေရတယ်လင်းကားတော့ဆိုရဲအဲ့ရသွားရင်လည်းဒီဖွဲ့တွေကနေပြီးတော့ဒီအစ္စလမ်ချင်းရဲ့ကိုမိရှုဖြည့်စီတဲ့သဘောပေါ့ဗျာ။လူရင်းရတယ်လင်းကားတော့ရှိတယ်ဆိုတော့သူကနည်းနည်းတက်တလာရှာတဲ့သဘော။
တိုင်းရတဲ့ဘက်ကိုမင်းမျက်နဲ့အခါမှာရဲမှုချုပ်ဦးဝင်းကောင်ကလည်းအခုလိုပြောပါတယ်
။ခုနကပြောတဲ့ဂျာနီကံမှာဖြစ်နေတယ်ဆိုတော့မှန်တယ်။မှန်တယ်ဆိုတာလေဒီလိုပဲအဲ့ဒီမှာဟိုဂဲရီနဲ့ပေါက်ကြပါပေါက်ကြနဲ့အကုန်လုံးဖြစ်လို့ဟိုသိရတယ်လို့ကျွန်တော်စီကိုတည်ဝင်တော့မသိသေးဘူးခုနကကျွန်တော်မေးကြည့်လိုက်တော့တဲ့အချိန်ကျမှအကျိုးအကြောင်းလေးအဲ့လောက်လောက်ပြီးရတာ
အပျက်စီးအတိကျကိုမသိရှိရသေးပေမဲ့ပျက်စီးမှုတွေရှိတယ်လို့ဆိုပါတယ်တချို့ပြောဆိုတာကတော့တုတ်တန်တွင်းမှာရှိတဲ့ဗလီကိုမီးရှို့ဖို့ကြိုးစားခဲ့ပေမဲ့အောင်မြင်ခဲ့ခြင်းမရှိဘူးလို့ဆိုပါတယ်ဒီကနေ့ညနေပိုင်းမှာတော့မန်းလေးမြို့အတွင်းလူစုရုံးမှုတွေရှိနေတယ်လို့လည်းရဲမှုကြီးဦးစိန်ထွန်းကပြောပါတယ်
။ဒီညနေပိုင်းမှာတော့ဒီလိုပါရဲတောက်ထားရည်လည်းပါမယ်။နောက်ကလူရတော့500လောက်ဆိုစိုက်ကြရတယ်ပါတယ်။ဒီထဲမှာလည်းအဖြစ်မောက်လို့ရှင်တဲ့ကောင်တွေကပါတယ်ဆိုတော့ဒီကတက်ကနာလိုက်ချာနေတဲ့ဘိုးပေါ့။အဲ့ဒါနဲ့ကျွန်တော်တို့ရဲရတော့ဒီဖတ်ပြီးတော့လိုက်ခြေနေရ
။လုံုံရင်တက်ဖွဲ့တွေကလူစုခွဲဖို့ကြိုးစားနေတယ်လို့လည်းဆိုပါတယ်။အလားတူပဲဒီကနေ့မနေ့ပိုင်းကလည်းစူပူမှုလုပ်မယ်ဆိုတဲ့သတင်းတွေရရှိတာကြောင့်လူ5ဦးကိုရက်တက်ဖွဲ့ကဖမ်းဆီးခဲ့တယ်လို့ RFA ကိုပြောပြပါတယ်ခင်ဗျာ